ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကကုတုပလောင်ရိုဟင်ဂျာဒုက္ခသည်စခန်းမှာမနေ့ဒီဇင်ဘာလ24ရက်နေ့မွန်းလွဲပိုင်းကအကြီးအကျယ်မီးလောင်မှုဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူ2ဦးသေဆုံးခဲ့ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်သေဆုံးသူတွေထဲမှာကလေးငယ်တအူးလည်းပါဝင်ပါရယ်မီးလောင်မှုကြောင့်ယာယီတဲပေါင်း600ကျော်နဲ့အခြားအဆောက်အဦတွေပျက်စီးဆုံးရှုံးခဲ့ပါရယ်နှစ်နာရီကြာကြိုးပမ်းငြိမ်သက်ခဲ့တဲ့မီးလောင်မှုမှာလူပေါင်း 3,000 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်။ထိခိုက်ဒဏ်ရာရသူပေါင်း19ဦးနီးပါးရှိနေပြီးတချို့ကတော့ကျောင်းအဆောက်အုံတွေမှာထားရှိကုသပေးနေတယ်လို့တချို့ကတော့ဆွေမျိုးသားချင်းတွေကခေါ်ဆောင်သွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်မိသားစုတစုချက်ပြုတ်နေရကနေမတော်တဆမီးစတင်လောင်ကျမ်းခဲ့တာဖြစ်တယ်လို့ဒုက္ခသည်စခန်းမှာနေထိုင်နေသူတဦးက VOE ကိုပြောပါရယ်။ဒါအပြင်စောင်းတွင်းကာလကြောင့်လည်းမိဘဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေပို့ပြီးလိုအပ်နေတယ်လို့သူကပြောပါရယ်ရှင်။